မြန်မာနိုင်ငံကပြောင်းလဲတွေဟာအခြေခံမှုလိုအပ်တယ်လို့မြန်မာနိုင်ငံမှာရောက်နေတဲ့ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲကက်သရင်းအက်စတန်ကပြောလိုက်ပါတယ်မြန်မာနိုင်ငံမှာပထမဆုံး EU ရုံးကိုလာရောက်ဖွင့်လှစ်ပေးခဲ့တဲ့ EU အကြီးအကဲဟာဒီကနေ့နေခင်ပိုင်းမှာလည်း NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်ကုံသွယ်ရေးစီးပွားရေးစတဲ့ EU ကမြန်မာအပေါ်ဒဏ်ခတ်အရေးယူမှုတွေကိုယာယီဆိုင်းငံ့လိုက်ပြီးရပ်ပိုင်းတွင်းမှာပဲမြန်မာနိုင်ငံကို EU အကြီးအကဲရောက်ရှိလာတဲ့အကြောင်းအပြည့်အစုံကိုမက်ဆုမြတ်မုံကဆက်ပြီးတော့ပြောပြပေးပါအောင်ရှင
်ကောင်းပါပြီမြန်မာနိုင်ငံမှာပထမဆုံး EU ရုံးကို EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲ Catherine Ashton နဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်ဆွေတို့ကဒီကနေ့ရန်ကုန်မြို့အင်းရမြိုင်လမ်းမှာဖွင့်လှစ်ပေးခဲ့ကြပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့အပြောင်းလဲတွေကို EU ကတုံ့ပြန်တဲ့အနေနဲ့မြန်မာအစိုးရအပေါ်တန်ခတ်အရေးယူမှုတွေကိုယာယီဆိုင်းငံ့လိုက်ပြီးတော့အခုလို EU ရုံးကန်းကိုဖွင့်လှစ်ခဲ့တာဖြစ်ပါတယ် EU တန်တမန်တွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်နဲ့ NGO တချို့တက်ရောက်ကြတဲ့ဖွင့်ပွဲမှာEU အကြီးအကဲ Ashton ကမြန်မာနိုင်ငံကလက်ရှိအပြောင်းလဲတွေကိုအတိအမှတ်ပြုတဲ့သဘောနဲ့အဖွဲ့ဝင်နိုင်ငံ28နိုင်ငံကိုကိုစားပြုတဲ့ EU ရုံးခန်းကိုဖွင့်တာဖြစ်တယ်လို့ပြောခဲ့ပါတယ်
။ This country is on a journey. It is a journey that will take time, but it's a journey that the European Union wishes to support.
မြန်မာနိုင်ငံဟာပြည်ပြင်ရေးလမ်းပေါ်ရောက်နေပါပြီ။သွားရမယ့်ခရီးကကြာရှည်နိုင်ပါတယ်။ဒေသရင်းမှာသာမကကမ္ဘာပေါ်မှာပါအတူယူစရာဖြစ်မဲ့အပြောင်းလဲတွေဖြစ်ဖို့ EU ကမြန်မာပြည်သူတွေကိုကူညီသွားမှာပါရှင်
။မြန်မာနိုင်ငံကအပြောင်းလဲတွေနောက်ပြန်မလှည့်ပဲရှေ့ဆက်သွားနိုင်ဖို့ကူညီမှာဖြစ်တယ်လို့လည်းဆိုပါတယ်
။ We want to offer support in as many different ways as we can. The European Union will be a friend and a supporter.For the whole of the journey of this process.
EU အနေနဲ့ပေးနိုင်တဲ့ဘက်ကနေအကူအညီတွေကိုပေးသွားပါမယ်။ပြည်ပြင်ပြောင်းလဲရေးလမ်းစဉ်တစ်ခုလုံးမှာ EU ဥရောပတမကအနေနဲ့မိတ်ဆွေအဖြစ်ရပ်တည်သွားမှာပါ။နိုင်ငံရေးလုပ်ငန်းစဉ်တွေရှေ့ဆက်သွားဖို့အကူအညီတဲ့တစ်ချိန်တည်းမှာပဲမြို့တွေရွာတွေမှာနေထိုင်ကြသူတွေအထူးသဖြင့်ကျေးလက်ဒေသကပြည်သူတွေအတွက်အကျိုးရှိစေမယ့်အစီအစဉ်တွေမှာ EU ကထိတွေ့ဆက်ဆံသွားမယ်၊ကူညီသွားပါမယ်ရှင်။
ဦးသိန်းစိန်အစိုးရလက်ထက်မှာမြန်မာနိုင်ငံကိုပထမဆုံးရောက်လာတဲ့ EU ရဲ့အဆင့်အမြင့်ဆုံးတာဝန်ရှိသူတစ်ယောက်ဖြစ်တဲ့ Catherine Ashton ဟာအစောပိုင်းကတော့ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။အစိုးရရဲ့ဆောင်ရွက်ချက်တွေကိုကူညီထောက်ပံ့မှု၊ရင်းနှီးမြှုပ်နှံမှုတွေနဲ့တုံ့ပြန်နိုင်ဖို့တန်ခတ်ထားတဲ့စီးပွားရေး၊ကုန်သွယ်ရေးပိတ်ဆို့မှုတွေကို EU ကယာယီရပ်ဆိုင်းထားတာဖြစ်တယ်လို့ EU အကြီးအကဲကပြောပါတယ်။ဒါပေမဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေရပ်သွားမယ်ဆိုရင်တော့ပြန်လည်တန်ခတ်အရေးယူမှုတွေလုပ်မှာဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာလုပ်နေတဲ့အပြောင်းလဲတွေဟာရေရှည်ခံဖို့လိုအပ်တယ်ဆိုတာကိုလည်း EU မူဝါဒရေးရာအကြီးအကဲကအလေးထားပြောသွားခဲ့ပါတယ်
။ We know the changes take time. They need to be well embedded and they need to be guaranteed so that people can feel confident in their own future.
အပြောင်းလဲတွေဖြစ်ဖို့အချိန်ပေးရတယ်ဆိုတာကျမတို့သိပါတယ်။ပြည်သူတွေအနေနဲ့ကိုယ့်ရဲ့အနာဂတ်ကိုယုံကြည်မှုရှိစေဖို့အပြောင်းလဲတွေဟာအခြေခံဖို့လိုအပ်ပါတယ်။အမခံချက်ရှိဖို့လိုအပ်ပါတယ်ရေရှည်ခံတဲ့အပြောင်းလဲဖြစ်ရေးမှာ EU ကလည်းလက်တွဲကူညီနိုင်ဖို့မျှော်လင့်ပါတယ
် EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲ Catherine Ashton ဟာမြန်မာနိုင်ငံကို၃ရက်ခရီးစဉ်နဲ့ရောက်နေတာဖြစ်ပြီးတော့သူ့ရဲ့ခရီးစဉ်အတွင်းမှာဒေါက်တာဆန်းစုကြည်အပါအဝင်မြန်မာနိုင်ငံရဲ့အပြောင်းလဲမှာပါဝင်တွန်းအားပေးနေကြသူတွေနဲ့အချိန်ယူတွေ့ဆုံနိုင်မယ့်အတွက်ဝမ်းသာတယ်လို့ပြောပါတယ်သူဟာနှစ်ဖန်တနင်္ဂနွေနေ့ကြာရင်တော့နေပြည်တော်ကိုသွားပြီးတော့သမရဦးသိန်းစိန်နဲ့တွေ့ဆုံဖို့ရှိပါတယ်ဦးသိန်းစိန်အစိုးရကနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်လာပြီးတော့နိုင်ငံတကာနယ်လဲအဆက်အဆံလှုပ်ဖို့လိုလားမှုတွေပြသလာခဲ့ပြီးတဲ့နောက်မှာနိုင်ငံတကာကအဆင့်မြင့်တန်တမန်တွေမြန်မာနိုင်ငံကိုလာပြီးတော့အပြောင်းလဲတွေရှေ့ဆက်နိုင်ဖို့အကူအညီတွေကိုကန့်လှန့်နေကြတာပါ။နောက်ဖက်မှာပဲကုလသမဂ္ဂအတွေ့အမြင်မှုချုပ်ဘန်ကီမွန်ဟာလဲမြန်မာနိုင်ငံကိုရောက်လာဖို့ရှိနေပါတယ်ရှင်။